အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီတွေကိုဖျက်သိမ်းဖို့တနိဒံချမှတ်ထားတဲ့အတိုင်းဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့သမ္မတဟာမစ်ခါဇိုင်ကပြောဆိုခဲ့ပေမဲ့အဓိကဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုတော့ချွင်းချက်ပေးဖို့စဉ်းစားသွားမယ်လို့ဆိုပါတယ်။တန်ယုံတွေနဲ့စိတ်ချစိတ်စခန်းတွေကိုစောင့်ရှောက်ပေးနေတာတွေကလွဲလို့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီတွေဒီနှစ်ကုန်နောက်ဆုံးထားပြီးနိုင်ငံကနေထွက်ခွာဖို့အမိန့်တရက်ကိုပြီးခဲ့တဲ့ဩဂုတ်လထဲမှာပဲထုတ်ပြန်ခဲ့တာပါ။တနင်္ဂနွေနေ့ကစီဝေးပွဲတစ်ခုထွင်းမှာတော့အာဖဂန်နိုင်ငံကဒီဆုံးဖြတ်ချက်အတိုင်းရပ်တည်စေဖြစ်တဲ့အကြောင်းသမ္မတခါဇိုင်ကပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလုံခြုံရေးယူဖို့လိုအပ်မဲ့နိုင်ငံတကာဖွံ့ဖြိုးရေးစီမံကိန်းတွေအနေနဲ့သူတို့လုပ်ကန်နေတဲ့လုပ်ငန်းစီးနှင်းတွေကိုတင်ပြဖို့နဲ့လုံခြုံရေးလိုအပ်ချက်တွေကိုလည်းအစိုးရကိုအကြောင်းကြားသွားဖို့ပြောဆိုခဲ့တာပါ။စနေနေ့မှာတုန်းကတော့ contract လုပ်ငန်းနဲ့အကူအညီပေးရေးအလုပ်လုပ်နေကြသူတွေကိုမထိခိုက်စေဘဲပုဂ္ဂလိကလုံခြုံရေးကုမ္ပဏီတွေကိုကင်တွယ်သွားနိုင်မယ့်အစီအစဉ်တရက်ရေးဆွဲဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကအာဖဂန်သမ္မတကိုတယ်လီဖုန်းကတစ်ဆင့်အကြံပြုခဲ့ပါတယ်။